ထိုင်းနိုင်ငံအတွင်းမှာပန်းရောင်ကပ် passport ယာယီ passport ကိုင်ဆောင်ပြီးအလုပ်လုပ်နေတဲ့မြန်မာ၊လာအိုစ်၊ကမ္ဘောဒီးယားနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေကိုဒဇန်ကာလအတွင်းလွတ်လပ်စွာအင်တန်ခွင့်ပြုကြောင်းထိုင်းဝန်ကြီးချုပ်ကနေအထူးအမိန့်နဲ့မနေ့ကထုတ်ပြန်ခဲ့ပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကနေပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံအစိုးရကနေနိုင်ငံတွင်းမှာလွတ်လပ်ကန်နေတဲ့နိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေအတွက်ဒဇန်ကာလ၁၀ရက်အတွင်းလွတ်လပ်စွာအင်ပြန်ခွင့်ပြုတဲ့အမိန့်ထုတ်ပြန်ထားကြောင်းထိုင်းချီဆိုင်မြန်မာပြည်သားများရေးပူးသွဲလှုပ်ရှားမှုကော်မတီတာဝန်ရှိသူတို့ဖြစ်သူကိုမိုးကျိုးကအခုလိုပြောပါတယ
်။ထိုင်းနိုင်ငံရောက်မြန်မာကမ္ဘောဒီးယားလာအိုတဲ့သုံးနိုင်ငံမှာရှိတဲ့ရွှေ့ပြောင်းအလုပ်သမားတွေရည်ရွယ်တာပေါ့ဗျာ။ဒဇန်ကာလမှာမိခင်တိုက်ပြီးပါပြန်ပြီးတော့ပျော်ရွှင်စွာရေးပက်ကစားနိုင်လို့ရည်ရွယ်ပြီးတော့ဖိုင်းကျိုးရနေပြီးတော့၁၀ရက်ပေါ့။ဒီပလာ၁၇ရက်နေ့ကနေဒီပလာ20ရက်နေ့ထိရွှေ့ပြောင်းအလုပ်သမားတွေနေရက်ကိုလွတ်လပ်စွာပြန်နိုင်တယ်။အဲ့လိုပြန်တဲ့နေရာမှာတိုင်းအောင်ကလို့ခေါ်ရဲ။ယာယီနေထိုင်လို့လောက်ကဲလက်မှတ်ပဲကင်တာခံတာ။ယာယီပတ်စုပဲကင်တာခံတာ။အဲ့ဒီစားစားနဲ့အထောက်အထားတွေမှာတက်တမ်းနဲ့ရှိရှိမရှိရှိတက်တမ်းနဲ့သိနေနေပေါ့ဗျာလွတ်လပ်စွာပြန်လို့ရတယ်ခွင့်ပြုတာ10ရက်ပေါ့
ထိုင်းနိုင်ငံဝန်ကြီးချုပ်ကနေဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါပုံမှန်44ဆိုတာစစ်အစိုးရထိုင်းဝန်ကြီးချုပ်အတွက်ပေးထားတဲ့အထူးအနာတစ်ခုလည်းဖြစ်ပါတယ်ထိုင်းဆိုရအနေနဲ့မြန်မာလူ့သမားတွေအတွက်အိမ်ပြန်ဖို့ခွင့်ပြုရဟာနည်းပါးနေတယ်လို့ဘူမူးချုပ်ကဆက်ပြောပါတယ်
မြန်မာရွှေ့ပြောင်းလူသမားတွေကကြားတော့အပြင်တစ်နှစ်ပတ်လုံးအလုပ်လုပ်ပြီးတော့ဒီကာလမှာပြန်ရတယ်ပြန်ရတဲ့အခါမှာဟိုတချို့ဆိုရင်ဒီနေရာတို့မုန်ကြီးရဲတို့ပဲခူးတိုင်းတို့ကတော့ဆိုင်းနွားနယ်စပ်တမန်တွေကကတ်နေတဲ့ဟာတွေကစိတ်ကြံတာမရှိဘူးသခိုင်းတိုင်းတို့မန္တလေးတိုင်းတို့တချို့ဆိုကချင်ပြည်နယ်တို့ကယားပြည်နယ်တို့ပြန်မဲ့လူတွေကြတော့ဒီရက်အကန့်နဲ့တော့မလုပ်တော့ဘူးနောက်သူတို့ကပြန်ကြတာကြီးကများတော့ဒီကလာကိုသွင်းပြန်ကြတာများတယ
်မြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့တကြံရက်မဆိုင်ခင်မှာမိမိတို့ရွက်ရွာကိုပြန်လည်ရှိကြသလိုရှင်ပြုယဟန်ခံအလှူဒါနပြုပြီးတကြံလုံးမှာဆိုင်းနိုင်ငံမှာရှိတဲ့မိမိအလုပ်ခွင့်ကိုပြန်ဝင်လေ့ရှိကြပါရစေ။အခုလိုဆိုင်းဆိုးရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့ထိ10ရက်လောက်ပဲခွင့်ပြုတာ။ထိုင်းနိုင်ငံသွင်းမှာမြန်မာကျွမ်းကျင်လုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုကြောင့်လို့ကုမိုးကျူးကအခုလိုဆက်ပြောပါရစေ
။သူ့ရဲ့လုပ်ငန်းရှင်တွေကလည်းခွင့်မပြုခြင်းတွေပဲခွင့်ပြုထားတာများတယ်။ဆိုင်းဆိုးရကလည်းသူ့လုပ်ငန်းရှင်တွေကကျွမ်းကျင်လုပ်သားတွေကိုလက်မလို့ရအောင်ဒါအလုပ်နဲ့တိုက်ဆောင်ပြီးလုပ်ပေးရတာအခြေအနေရဲ့ပြောညီစွာမြန်မာရွှေ့ပြောင်းလူသမားတွေရဲ့ကျွမ်းကျင်မှုကျွမ်းကျင်လူသားတွေလက်မလို့ရအောင်အလိုလိုက်ကြိုက်ဆောင်လုပ်တဲ့သဘောပါပဲ။ဆိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းလူသမားသုံးပုံတဘောလောက်ပြန်ရပြီ
။ဒီလိုပြန်တဲ့နေရာမှာလည်းနေစားစိတ်ကနေအထောက်သားတစ်ခုခုနဲ့စီစဉ်ပေးပြီးတစိမ့်သုံးထုတ်လုပ်ပေးဆောင်မှဖြစ်ပြီးတော့ငွေကြေးတစ်စုံစရာလုံးဝပေးစရာမလိုဘူးလို့လည်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုလမ်းကြောင်းကနေဝင်ထွက်နေတဲ့ passport ကန်ရွှေ့ပြောင်းလူသမားတူကတော့တက်ဆိုင်ရာထိုင်းစစ်စေးရေးဂိတ်တွေမှာငွေပေးဆောင်နေရစဲလို့မွန်ဘာသာနဲ့အခုလိုပြောပါရယ
်။ဒါနောက်ကနှုံမောဘူးမောကတဲ့ကိုလောက်လို့တာမရတဲ့နကောပြန်ထောက်လောက်လား
ကောက်ကောက်သူပြောတာကတော့ဖျားသုံးစုလမ်းကတော့ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ဆက်သွားလာခွေးတော့မရှိဘူး။ဒါပေမဲ့နားလည်မှုနဲ့ဝင်ထွက်နေရတာပေါ့။သုံးစုကနေဘန်ကောက်စီတော့ဂိတ်ပေါင်း20ကျော်တယ်။အလင်းသိတယ်လို့ပေးဆောင်သွားရတာပဲ။ passport ကန်တဲ့သူကလည်းဂျာခန်ဘွဲစားတွေကနေတစ်စိတ်သုံးထုခဘတ်300လောက်တော့ယူနေတယ်။အကုန်ကျများနေတာပေါ့ဆိုပြီးမွန်ဘာသာလို့ပြောဆိုသွားတာပါ။ထိုင်းနိုင်ငံအတွင်းကိုနေစမ်းမျိုးဖြစ်တဲ့သာချီလိတ်မြောက်ဝတီကော့တောင်အစိုက်ရှိတဲ့လမ်းကြောင်းတွေတာတရားဝင်လမ်းကြောင်းဖြစ်နိုင်ငံအစိုးရကနေတတ်မှတ်ထားတာဖြစ်ပြီးကျန်တဲ့လမ်းကြောင်းတွေဟာတရားဝင်ဖြစ်အသိမှတ်မပြုတဲ့အတွက်ငွေကုန်ကျများတဲ့အကြောင်းရင်းတစ်ခုလို့အဲ့ဒီရွှေ့ပြောင်းလုပ်သမားကပဲပြောပါရယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးနှိပ်ချမှုဘုံစင်းလုံးကြီးမြင့်မှုနဲ့ငွေလဲနှုန်းကွာမှုတွေကြောင့်ဒေသတည်တည်ကလူအများပြားဟာထိုင်းနိုင်ငံအတွင်းကိုရွှေ့ပြောင်းလုပ်သမားဖြစ်အလွတ်လုပ်ကန်နေကြရပါတယ်။လက်ရှိ2015ရွေးကောက်ပွဲအနိုင်ရ NLD အစိုးရတက်လက်ထက်မှာနိုင်ငံရေးအခြေခံအကျပ်သဲတွေကိုဖြည့်ရှင်းပေးနိုင်မယ်ဆိုရင်ပြည်တွင်းမှာပဲအလွတ်လုပ်ကန်ဖို့ဆန္ဒရှိကြောင်းရွှေ့ပြောင်းလုပ်သမားတချို့ကပြောပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားဝင်မြန်မာရွှေ့ပြောင်းလုပ်သမားနှစ်တန်းလောက်ရှိမယ်လို့ထိုင်းလုပ်သမားဝန်ကြီးဌာနကနေထုတ်ပြန်ထားပေမဲ့တရားမဝင်အလုပ်လုပ်ကန်နေတဲ့အလုပ်သမားတွေများပြားစည်းရဲမဝင်သေးတာကြောင့်တိထက်ပုံများနေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ။